မြန်မာနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်ရေးနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့ပြစ်မှတ်ထားအရေးယူဒဏ်ခတ်မှုစီးရင်ထဲမှာလူအခွင့်အရေးချိုးဖောက်နေသူတွေကိုဒီစီးရင်ထဲထည့်ပေးဖို့မြန်မာအရေးလှုပ်ရှားတဲ့လူအခွင့်အရေးအဖွဲ့တွေကသမ္မတဥဘာမာအစိုးရထံစာရေးသားတောင်းဆိုလိုက်ကြပါတယ်အကြောင်းစုံကိုတင်ပြခြင်းပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားနေတဲ့အမေရိကန်အစိုးရအနေနဲ့မြန်မာပြည်တွင်းလူအခွင့်အရေးချိုးဖောက်သူတွေကိုသာတီးတန့်ပြစ်မှတ်ထားတဲ့SDN နံမည်ပြည့်စည်ရင်တဲ့ဆက်လက်ဖြည့်ဆွက်ဖို့ကြံနေသူတွေရှိတဲ့အတွက်သမ္မတဥဘာမာအစိုးရကိုအခုလိုတောင်းဆိုရတာဖြစ်တယ်လို့လူအခွင့်အရေး38ဖွဲ့ကစူပေါင်းထုတ်ပြန်တဲ့ကြေညာချက်ကဆိုပါတယ်သူတို့တွေအခုလိုတောင်းဆိုနေရတာဟာနံမည်ပြည့်စည်ရင်တွေကခရိုနီတချို့ကိုအကြောင်းပြချက်မပေးဘဲအမေရိကန်အစိုးရကပယ်ဖျက်ပေးတာမျိုးရှိတာကြောင့်ဖြစ်တယ်လို့ဝါရှင်တန်အခြေစိုက် USCB အဖွဲ့ရဲ့တာဝန်ခံဂျနီဘာကွီလေးက VOA ကိုပြောပါတယ်
Obama administration has removed some people from the SDN list and they haven't given any reason why. And
so Obama ဆိုရကဘာအကြောင်းပြချမ်းမှမပေးဘဲမြမစီးပွားရေးလုပ်ငန်းရှင်တချို့ရဲ့အမိကိုနာမည်ပြည့်စီရင်ကနေပယ်ဖျက်ပေးခဲ့ပါတယ်။ဒီကိစ္စအတွက်ကျမတို့အထူးပဲစိုးရိမ်မိပါတယ်။ဒီလူတွေကိုနာမည်ပြည့်စီရင်ကပယ်ဖျက်ပေးလို့ရနိုင်ပေမဲ့ပယ်ဖျက်မသင့်သေးတဲ့သူတွေဖြစ်နေလို့ပါ။
အမေရိကန်အစိုးရကမြမပြည်ပေါ်ချမှတ်ထားတဲ့ sanction ခေါ်ပြည်ထောင်ခတ်ပိတ်ဆို့မှုအတော်များများကိုရုတ်သိမ်းခဲ့ပြီဖြစ်ပေမဲ့မြန်မာအစိုးရလက်ထက်စေကောင်းဆောင်နေတဲ့နီးစပ်တဲ့မြန်မာပြည်ကခရိုနီစီးပွားရေးလုပ်ငန်းရှင်တွေကိုတီးတန့်ပိတ်မှတ်ထားတဲ့နံမဲပြည့်စင်းရင်ကိုအမေရိကန်အစိုးရကဆက်လက်ထားရှိစေဖြစ်ပါတယ်။အခုတော့မြန်မာနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေကြောင့်နံမဲပြည့်စင်းရင်တွေပါနေသူတချို့ကိုစင်းရင်ကပယ်ဖျက်ပေးတာမျိုးအမေရိကန်ဗန္ဓာယီဝန်ကြီးဌာန OFAC ရုံးကလှုပ်လာခဲ့ပါတယ်။အခုဆိုရင်အမေရိကန်က2012ခုနှစ်တည်းမှာSDN နာမည်ပဲစီးရင်တဲ့ထည့်ထားတဲ့တတိဥတီစာရဲ့ Asia Green Development Bank နဲ့အခြားကုမ္ပဏီတစ်ခုကိုဒီနှစ်ဖေဖော်ဝါရီလတည်းမှာအမေရိကန်အစိုးရကနာမည်ပဲစီးရင်ကနေပယ်ပြက်ပေးခဲ့ပါတယ်။ဒါဟာမဖြစ်သင့်ဘူးလို့ USCB ရဲ့ Jennifer Quinn လေးကပြောပါတယ်
။ So like Teza or Zaza, if a crony was giving money to the military,We make that a criteria that they should not be allowed to give.
ဥတေဇာတို့ဥဇော်ဇော်တို့စတဲ့ခရိုနီတွေဟာဆိုရင်စစ်တပ်ကိုငွေကြေးအရာထောက်ပံ့နေစေပါဒီလိုလူမျိုးတွေကိုအရေးယူဖို့အမေရိကန်ဗန္ဓာယီဌာနကသတ်မှတ်ချက်နဲ့ကိုက်ညီပါတယ်ဒီခရိုနီတွေစစ်တပ်ကိုငွေကြေးထောက်ပံ့ဖို့မှမတင်တာလေပြီးတော့သူတို့ကပိတ်ဆို့ဒဏ်ခတ်ခံရတဲ့စည်ရင်တွေပါခဲ့တဲ့သူတွေပ
ါမြန်မာစစ်တပ်အနေနဲ့မြောက်ကိုရီးယားနဲ့အလျို့ဝက်ဆက်သွယ်တယ်ဆိုပြီးဒီနှစ်ထဲမှာပဲဒုတိယဗိုလ်ချုပ်ကြီးတိန်းထေးကိုအမေရိကန်အစိုးရရဲ့နာမည်ပြည့်စီးရင်ထဲထည့်ခဲ့ပါတယ်။စစ်ပြေးဒုက္ခသည်တွေအဖြစ်ထွက်ပြေးနေရတဲ့ကချင်ဒေသက KIO နဲ့မြန်မာစစ်တပ်စစ်ပွဲတွေမှာမြန်မာတပ်မတော်ကဒေသတာဝန်ခံဗိုလ်မှူးချုပ်ထွန်းထွန်းအောင်ကိုလည်းအမေရိကန်အစိုးရရဲ့နာမည်ပြည့်စီးရင်ထဲထည့်ပေးဖို့လူအခွင့်အရေးအဖွဲ့တွေကဝိုင်းဝန်းတောင်းဆိုနေကြပါတယ်။ကချင်ဒေသမှာမြန်မာတပ်မတော်ကအရက်သားတွေကိုတိုက်ခိုက်တာတွေဒေသခံတွေလူအခွင့်အရေးချိုးဖောက်ခံရတာတွေကိုကြည့်ရင်နိုင်ငံတကာလူသားချင်းစာနာမှုဥပဒေအရမကန့်ညီလို့ဒီလိုတောင်းဆိုရတာဖြစ်ကြောင်း38ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ